ောပမှာလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ရောဂါဒုတိယလှိုင်းကိုအစိုးရတွေကအသေးချာကန့်တွဲထိန်းချုပ်မှုမလုပ်ရင်2021ခုနှစ်အစောပိုင်းမှာကိုဗစ်တတိယလှိုင်းဖြစ်လာမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ဆိုင်ရာအထူးသံတမန်ကပြောလိုက်ပါတယ်အခုဖြစ်နေတဲ့ဒုတိယလှိုင်းအတွက်လိုအပ်တဲ့အခြေခံစည်းကမ်းတွေကိုမချမှတ်ဘူးဆိုရင်ဒီနှစ်အစောပိုင်းမှာတတိယလှိုင်းတန်းကိုခံစားကြရလိမ့်မယ်လို့မစ္စတာဒါဗစ်နာဗာရိုကပြောခဲ့တာပါအခုဆိုရင်ဂျာမနီနဲ့ပြင်သစ်မှာစနေနေ့ကအတီးပြုတ်လူနာစုစုပေါင်း 3,300 ရှိခဲ့ပြီးဆွစ်ဇာလန်နဲ့ဩစတြေးလျမှာလည်းအတီးပြုတ်လူနာနေစဉ်ထောင်ပေါင်းများစွာရှိနေပါတယ်အာရှမှာတော့တောင်ကိုရီးယားလိုနိုင်ငံတွေဟာယောဂထိန်းချုပ်မှုအောင်မြင်နေပြီးကူးစက်မှုတွေအခုကျဆင်းလာနေတဲ့အကြောင်းမစ္စတာနာဗာရိုကကြေညာပါတယ်။လူတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်လို့မရအောင်စီကန်းတွေကိုအပြည့်အဝလိုက်နာကြပါတယ်။အချင်းချင်းခက်လန်းလန်းကပဲနေကြတယ်။နှာခေါင်းစည်းတွေတက်ကြတယ်။နေမကောင်းဖြစ်ရင်သီးသန့်ခွဲပြီးတော့နေတယ်။လက်တွေနဲ့အပေါ်ရမျက်နှာပြင်တွေကိုဆေးကြောကြတယ်။ဒီနည်းနဲ့အုပ်စုလိုက်ကူးစက်မှုကိုကာကွယ်ခဲ့ကြတယ်လို့သူကပြောခဲ့တာပါ။ဒါပြင်အာရှနိုင်ငံတွေဟာကန့်သတ်စည်းကမ်းတွေကိုအချိန်မတိုင်သေးပဲပြန်ပြီးတော့ဖြည့်လျှော့ပေးတာမျိုးတွေလည်းမလုပ်ကြဘူးလို့သူကပြောခဲ့ပါတယ်ရှင်။